NCA လက်မှတ်ထိုးတဲ့အဖွဲ့နဲ့မထိုးရသေးတဲ့အဖွဲ့တွေတိုက်ပွဲဖြစ်ပွားနေချိန်မှာပဲပူပူနွေ့နွေ့ NCA လက်မှတ်ထိုးရတဲ့မွန်ပြည်သက်ပါတီရဲ့လူထုတွေ့ဆုံပွဲတွေကိုတက်မတော်ဘက်ကကန့်သတ်နေတာကြောင့်ဒီလူထုတွေ့ဆုံပွဲကျင်းပနိုင်ရေးအတွက်အစိုးရဘက်ကပြန်ပြီးတင်ပြထားတယ်လို့မွန်ပြည်သက်ပါတီတာဝန်ရှိသူတွေကပြောပါတယ်လက်ရှိ NCA လက်မှတ်ထိုးထားတဲ့တောင်ပိုင်းရှမ်းပြည်တပ်မတော်မွန်ပြည်သက်ပါတီရခိုင်ပြည်လွတ်မြောက်ရေးပါတီ ALP စတဲ့အဖွဲ့တွေဟာလည်းအလားတူကန့်သတ်မှုတွေရင်ဆိုင်နေရပါတယ်ဒီအခြေအနေကိုတော့ထိုင်းချေဆိုင် VOA သတင်းနောက်နိုင်ကွန်းအင်ကပြောပြမှာပ
ါဟုတ်ကဲ့ပါ NCA လက်မှတ်ရေးထိုးထားတဲ့မွန်ပြည်သက်ပါတီရဲ့အကျိုးလူထုသွေးဆုံပွဲကျင်းပရေးအတွက်စီစဉ်နေစမှာတပ်မတော်ကလည်းလူဝင်အားကသလာမှုကြောင့်ရပ်ဆိုင်းထားရပြီးလူထုသွေးဆုံပွဲဆက်လက်ကျင်းပခွင့်ရရှိရေးအတွက်ငင်းချမ်းရေးကော်မရှင်ကိုဆက်လက်တင်ပြထားတယ်လို့မွန်ပြည်သက်ပါတီပြည်တွင်းရေးရာတာဝန်ခံနိုင်ဝင်းလှကခုလိုပြောပါတယ
်ဒီလူမှုရေးများတဲ့ဆိုတဲ့အချက်နဲ့ကိုသူရပ်ဆိုင်ထားတဲ့ပုံမှာကျွန်တော်တို့ဒီဆိုင်ရာကိုငင်းချမ်းရေးကော်မရှင်နဲ့ NRBC တို့ကိုကျွန်တော်တို့ဒီဆက်တင်ပြထားတာဖြစ်ပါတယ်ဒီကြည့်ပြနေတဲ့အချိန်တွေလို့လေဒီလိုကအဆင်ပြေအောင်ဘယ်လိုများအဖြစ်ရှင်းနေမှာလဲအဲ့ဒီပုံမှာလည်းပဲကျွန်တော်တို့ဒီဆောက်ဆံနေတော့ပါလေ
မလဆယ်ရနေ့မှာကွန်ကရစ်မြို့နယ်မှာရှိတဲ့မွန်ပြည်သက်ပါတီသထုံခရိုင်ဌာနချုပ်စခန်းတွင်ကျင်းပဖို့စီစဉ်ထားတဲ့လူထုတွေ့ဆုံပွဲကိုတပ်မတော်ဘက်ကနေလူဦးရေ30ထက်မကျော်ရသတ်မှတ်ညွှန်ကြားလာတယ်လို့နိုင်ဝင်းလှကဆိုပါတယ်
ကျွန်တော်တို့တပ်ဆမ်းမှာပဲဒီကအဆုံးအလောအလောဖွဲ့စည်းအဆုံးပါလေနိုင်ငံရေးပါတီကလူရေရောနောက်မှုတင်ဖွဲ့ရလူရေရောကျွန်တော်တို့တပ်မိသားစုတွေနေရာကြော်ကြော်လောက်ပါလေတွေ့ဆုံပြီးတော့ကျွန်တော်တို့ NGO ထိုးရတဲ့အကြောင်းတွေနောက် NGO ထိုးပြီးတော့ပါဆီဆဲလုံးနိုင်ငံပါရှိကြလဲပေါ့အဲရောက်တဲ့လူလူကြီးကပါလေထောက်ပြန်လာမယ်ဆိုတာငါဆောင်မှာပေါ့လေအဲ့ဒါကိုတပ်ဖွဲ့ကလူလူကဟိုများတယ်ပေါ့ဗျာ20ဆုံးရတဲ့မတော်မရောပါသေးနဲ့ဒီဆုံးရတဲ့ကျော်ရင်တော့လည်းဒီလိုခွင့်ပြုလို့မရဘူးတကယ်လို့သာမန်လာတယ်ပေါ့လေ
မိုးလူမျိုးလိုက်အမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲမကျင်းပမီတနေရာကိုလူစု250ဦးဝန်းကျင်ခန့်နဲ့မလ10ရက်နေ့ကနေ28ရက်နေ့အထိတပ်တီဧရိယာနေရာ5ခုမှာလူစုတွေ့ဆုံပွဲတွေကျင်းပဖို့မွန်ပြည်ပါတီကနေစီစဉ်ထားတာပါတမရော်ကလည်းညွှန်ကြားလာတဲ့လူဝင်အား30ထဲနဲ့လူစုတွေ့ဆုံပွဲကျင်းပဖို့မဖြစ်နိုင်ဘူးလို့နိုင်ဝင်းလှကဆိုပါတယ်မွန်ပြည်သက်ပါတီဟာပြီးခဲ့တဲ့ဖေဖော်ဝါရီလ23ရက်နေ့မှာအစိုးရနဲ့ NCA လက်မှတ်ရေးသူထားတဲ့လက်နက်ကန်ဖွဲ့တစ်ခုဖြစ်ပါတယ်။ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC နဲ့ညှိနှိုင်းသဘောတူညီချက်အရတကြံမတိုင်မီဧပြီလ6ရက်နေ့ရေးမြို့မှာလူမျိုးလိုက်အမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲကျင်းပဖို့ညှိနှိုင်းပေမဲ့လည်းဒီလိုလူထုအကျိုးဆွေးနွေးပွဲအတွက်လူဝင်အားကတ်သတ်ချက်ကြောင့်အမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲကျင်းပဖို့ဟာမရေရာသေးတဲ့အခြေအနေမှာရှိနေပါတယ်။NCA လက်မှတ်ရေးသူပြီးရင်နိုင်ငံရေးရဆက်လက်တွေ့ဆုံဆွေးနွေးသွားဖို့မျှော်မှန်းထားပေမဲ့ဒီလိုကန့်သတ်မှုတွေကြောင့်မျှော်လင့်ထားတဲ့အတိုင်းဖြစ်မလာခဲ့ဘူးလို့မွန်ပြည်သက်ပါတီပြည်တွင်းရေးရတာဝန်ခံနိုင်ဝင်းလှကအခုလိုဆက်ပြောပါတယ
်ကျွန်တော်တို့နိုင်ငံရေးဆွေးနွေးပွဲထဲပါနေအောင် NCA လက်မှတ်ထူးထူးလေးပေါ့လေထိုးလာခဲ့တယ်အဲဒီမှာလည်းပဲကျွန်တော်တို့ဒီမျှော်လင့်တဲ့အတိုင်းတော့ဖြစ်မလာဘူးတခြားနေရာတွေမှာလည်းအဲ့လိုပါပဲဆိုတော့ကဒီ NCA နဲ့ကျွန်တော်တို့နဲ့အလားတူတော့ဘဝသူတခြား NCA မျိုးနိုင်ငံရေးအဖွဲ့တွေများကြီးဆံပါလေတဲ့သူတို့က NCA ပေါ်မှာအယုံကြည်ရော့လာတဲ့သဘောတော့တောင်းနေလားနိုင်ငံအဲ့လိုပဲဟိုကျွန်တော်တို့ဖြေခြင်းပါလေခင်ဗျာ
အလားတူ NCA လက်မှတ်ရေးသူပြီးဖြစ်တဲ့ရှမ်းပြည်ပြည်နယ်သုတောင်ရေးကောင်စီ RCSS ကကျင်းပမဲ့နေရာကိုတပ်မတော်ဘက်ကကန့်သတ်မှုတွေရှိနေတာကြောင့်အကျူလူစုတွေ့ဆုံပွဲတွေမကျင်းပနိုင်သေးသလိုရှမ်းလူမျိုးလိုက်မျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲလည်းမကျင်းပနိုင်သေးပါဘူး။တောင်ပိုင်းရှမ်းပြည်သမတော် RCSS SSC အနေနဲ့အကျူလူစုတွေ့ဆုံပွဲတွေဆက်လက်ကျင်းပနိုင်ရေးအတွက်အစိုးရတပ်မတော်နဲ့ညှိနှိုင်းနေစေလို့ RCSS ပြောခွင့်ရဗိုလ်မှူးကြီးဆိုင်ငင်းကပြောပါရယ
်။ကျွန်တော်တို့ဘက်ကမြင်တာကတော့ကိုယ်လူမျိုးရှိတဲ့ဒီမှာဒါကကျွန်တော်တို့လွတ်လွတ်လပ်လပ်နဲ့ကြည်ကြည်ပြန့်ပြန့်လုပ်ခွင့်ရှိတယ်ဆိုတဲ့အငြင်းရှိတာ哦ဒါပေမဲ့တမတော်ကအဲ့လိုမဟုတ်သူကတော့သူမြင်တာကြတော့ကျွန်တော်တို့ပြောင်းပြန်ဒါကြောင့်မို့အခုအမြင်မတူနေတဲ့ဟာကိုညှိနှိုင်းဖို့ကလည်းပေါ့ကျွန်တော်တို့ဘက်ကဒီအစိုးရတမတော်အကြီးအကဲတွေနဲ့အမြင်ချင်းတူအောင်အလွတ်တဘောတွေ့ဖို့စီစဉ်ထားတာရှိပါပြီဒီကိစ္စဖြေရှင်းဖို့
လက်ရှိ NCA လက်မှတ်ရေးသူစားတဲ့အဖွဲ့တွေနဲ့ကတောင်ပိုင်းရှမ်းပြည်သမတော်မွန်ပြည်သက်ပါတီရခိုင်ပြည်လွတ်မြောက်ရေးပါတီ ALV စတဲ့အဖွဲ့တွေဟာလူမျိုးလိုက်အမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲမကျင်းပနိုင်သေးသလိုအကျူလူထုတွေ့ဆုံဆွေးနွေးပွဲကျင်းပရေးမှာတပ်မတော်ကလည်းဟန်တာမှုတွေနဲ့ကြုံနေရပါတယ်။အခုလိုမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲမကျင်းပဖြစ်ရင်လာမယ့်မေလဆန်းမှာကျင်းပဖို့စီစဉ်ထားတဲ့27ရာစုပင်လုံးပြည်ထောင်စုငြိမ်းချမ်းရေးညီလာခံတတိယကြိမ်စည်းဝေးပေါ်တရားမှုတွေရှိလာနိုင်မယ်လို့လည်းတိုင်းဒါရေးလှိလာသူတွေကလည်းသုံးသပ်ပြောဆိုမှုတွေလည်းရှိနေပါတယ်ခင်ဗျာ။